မြန်မာနိုင်ငံမှာအရေးအသွေးရှိတဲ့ယင်းနှီးမြှုပ်နှံမှုတွေကိုပိုပြီးပံ့ပိုးနိုင်အောင်အစိုးရဘက်ကကြိုးပမ်းဆောင်ရွက်နေကြောင်းအာဆီယံစီးပွားရေးနဲ့ယင်းနှီးမြှုပ်နှံမှုညီလာခံမှနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာအပါအဝင်နိုင်ငံပေါင်း16နိုင်ငံရဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်အရေးဆွေးနွေးပွဲကိုလည်းတောင်ဆန်းစုကြည်ကတက်ရောက်ခဲ့တာပါ။မတ်တင်ကြီးထိုက်ကဆက်လက်ပြီးတော့တင်ပြမှာပါရှင်
။မြန်မာနိုင်ငံမှာအရေးအသွေးရှိတဲ့ယင်းနှီးမြှုပ်နှံမှုတွေကိုပိုပြီးပံ့ပိုးနိုင်ဖို့အစိုးရရဲ့ဆောင်ရွက်ချက်တွေကိုနိုင်ငံတော်အထက်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကအာဆီယံစည်းပွားရေးနဲ့ယင်းနှီးမြှုပ်နှံမှုညီလာခံ ABIS မှာအလေးထားပြောဆိုသွားပါတယ
် We are hard at work upgrading both our soft, hard and digital infrastructure to better
မြန်မာနိုင်ငံတွင်းကိုလာမယ့်အရေးအသွေးရှိယင်းနှီးမြှုပ်နှံမှုတွေကိုပိုပြီးပံ့ပိုးဆောင်ရွက်ပေးနိုင်ဖို့မူဝါဒပိုင်းရုပ်ပိုင်းနဲ့ဒီဂျစ်တယ်အခြေခံအဆောက်အအုံပိုင်းတိုးတက်ရေးကြိုးပမ်းနေပါတယ်။ဥပမာပြောရမယ်ဆိုရင်တော့ကျမတို့ရဲ့ Project Bank အစီအစဉ်ကလုပ်ငန်းစီမံကိန်းတွေအလွယ်တကူလေ့လာစေနိုင်တဲ့တင်တာခေါ်ယူရမှာပွင့်လင်းမြင်သာမှုနဲ့ကြံစည်မှုပိုပြီးကောင်းမွန်စေမှာဖြစ်ပါတယ်။ Land and Property Bank စနစ်ဆိုရင်နိုင်ငံပိုင်ရေးတွေတစ်စီးတွေစားရတာမှ Electronic စနစ်နဲ့ရှောက်ထားနိုင်မှာဖြစ်ပါတယ်။
ထိုင်းနိုင်ငံဘန်ကောက်မြို့တော်အနီးကနွန်ထပူရီမှာလုပ်တဲ့အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ဆက်ဆက်ဆွေးနွေးပွဲတွေကိုတက်ရောက်တဲ့နိုင်ငံတော်ထိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကအာဆီယံစီးပွားရေးနဲ့ယင်းနှီးမြှုပ်နှံမှုညီလာခံကိုနိုဝင်ဘာလ၂ရက်နေ့မှာတက်ရောက်မင်ကွန်းပြောခဲ့တာဖြစ်ပါတယ်။ယင်းနှီးမြှုပ်နှံသူတွေအတွက်အစိုးရဌာနဆိုင်ရာတွေအစဉ်အဆက်သွားစရာမလိုတော့ဘဲတနေရာတည်းမှာပဲဌာနဆိုင်ရာကိစ္စတွေဆောင်ရွက်နိုင်တဲ့စနစ်ကိုစပီးသုံးနေပြီလို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ
် With a view to providing the type of timely support that our investors require
ဒီနေ့မြန်မာပြည်အတွက်အချိန်ကုန်တက်ကအောင်အတွက်လဲဆောင်ရွက်ချက်နောက်တစ်ခုကတော့ single window စနစ်ဖြစ်ပါတယ်ဒီနေ့မြန်မာပြည်တွေလိုအပ်တဲ့ခွင့်ပြုချက်တွေ license တွေအတွက်အစိုးရဌာနအသီးသီးကိုတွားမင်စရာမလိုပဲတနေရာထဲမှာပဲရရှိနိုင်ပြီဖြစ်ပါတယ
်အစိုးရဌာနဆိုင်ရာလုပ်ငန်းတွေအတွက်တနည်းအားဖြင့်မှာပဲအပြီးလုပ်ပေးတဲ့စနစ်ကိုတီလဝါအထူးစီးပွားရေးဆောင်မှာသုံးနေပြီဖြစ်ပြီးတခြားစီးပွားရေးဆောင်တွေနဲ့ယင်းနှီးမြှုပ်နှံမှုကော်မရှင်မှာလည်းအသုံးပြုသွားမယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။မြန်မာပြည်သူရဲ့85ရာခိုင်နှုန်းကဘန်ဆင်းမရှိတဲ့အကြောင်းဘန်အကျိုးဝယ်ကတ်သုံးနိုင်တဲ့မြန်မာပြည်သူက900ခိုင်နှုန်းသာရှိတယ်လို့ထောက်ပြပြီးဘန်လုပ်ငန်းစီးမြင်စည်းကမ်းတွေကိုရှော့ချကာယင်းနှီးမြှုပ်နှံမှုတွေနန်းဖွင့်ပေးဖို့ဆောင်ရွက်မယ်အကြောင်းလဲဒေါက်တာဆန်းစုကြည်ကပြောပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာပဲအာဆီယံ10နိုင်ငံနဲ့ဒေသတွင်း6နိုင်ငံတို့ပါဝင်မဲ့ဒေသတွင်းအလုံးစုံစီးပွားရေးပူးပေါင်းဆောင်ရွက်မှု RCEP သဘောတူညီချက်အတွက်ဆွေးနွေးပွဲကိုလည်းဒေါက်တာဆန်းစုကြည်တက်ရောက်ပါတယ်။မြန်မာပါဝင်ဒေသတွင်း16နိုင်ငံပါဝင်မဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်မူကြမ်းရပြီလို့အာဆီယံလက်ကဥက္ကဋ္ဌထိုင်းနိုင်ငံကတင်းနှင်းကလေးမျိုးထုံးကအကြေညာပါတယ်။ဒါပေမဲ့လောင်းမဲ့နှစ်ဆန်းပိုင်းလက်မှတ်မထိုးခင်အရင်ကြီးအချက်တချို့ကိုဆွေးနွေးညှိနှိုင်းဖို့လိုသေးတယ်ဆိုတာကိုလည်းတာဝန်ရှိသူတွေကအသိအမှတ်ပြုပြောပါတယ်။ RCEP လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကတော့အာဆီယံ10နိုင်ငံနဲ့တရုတ်၊ဂျပန်၊အိန္ဒိယတို့ပါတဲ့တခြားနိုင်ငံ6ခုကြားကုန်သွယ်ရေးတူးမြင့်နိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်။ဒီ16နိုင်ငံတည်းက15နိုင်ငံအနေနဲ့ဒီနှစ်ကုန်ပိုင်းလောက်မှာအပြည့်အစုံဆွေးနွေးညှိနှိုင်းနိုင်မယ့်အလားအလာရှိပြီးလာမယ့်နှစ်အစောပိုင်းမှာလက်မှတ်ထိုးနိုင်လိမ့်မယ်လို့အာဆီယံထိပ်သီးဆွေးနွေးပွဲတွေပြင်ပမှာတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးလီယွန်ချွန်းကသတင်းထုတ်တွေကိုပြောပါတယ်။ဒီသဘောတူညီချက်ပြည့်ပြတ်သွားချိန်မှာအိန္ဒိယကလည်းပါဖို့အဆင့်တက်ရှိတယ်လို့လည်းတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့အိန္ဒိယဘက်ကတော့ဒီသဘောတူညီချက်ကြောင့်အိန္ဒိယဈေးကွက်အတွင်းတရုတ်ပစ္စည်းတွေအလုံးအရှင်းနဲ့ရောက်လာမယ်အပေါ်စိုးရိမ်တဲ့အကြောင်းပြောဆိုထားပါတယ်ရှင်။